COVID-19 ကြောင့်ဖြစ်လာတဲ့အသားအဆီးအကန့်အသတ်တွေကြောင့် နယ်စပ်ကုန်သွယ်ရေး ပို့ကုန်ကဏ္ဍမှာ ပြီးခဲ့တဲ့ နှစ်ကတည်းက ဒေါ်လာ ₩30,000 လောက် ရောကျသွားရဲ့ ဆိုတဲ့ အကြောင်း တင်ပြပေးမှာပါ ကျွန်တော်ကတော့ ဇော်ထပ်ပါ မြန်မာ နယ်စပ်ကုန်သွယ်ရေး အထူးသဖြင့် တရုတ် ထိုင်း နယ်စပ်ကုန်သွယ်ရေး နှစ်ခုကို ပိတ်မထားပေမဲ့ COVID-19 ကြောင့် တစ်ဖက်နိုင်ငံရဲ့ လူဝင်ထွက် အကန့်အသတ်တွေ ကုန်စည် ပို့ဆောင်ရေး အစစ်အစေးရေး ကြောင့် ကြန့်ကြာမှုတွေ ရှိပြီး မြန်မာ ပို့ကုန်အပေါ် ထိခိုက်မှု ရှိခဲ့ပါတယ် ဒါကြောင့် နယ်စပ်ပို့ကုန်မှာ ပြီးခဲ့တဲ့ နှစ်ကတည်းက အမေရိကန် ဒေါ်လာ ₩30,000 လောက် ရောင်းနေသွားရလို့ မြန်မာ ကုန်သွယ်မှု မြင့်တင်ရေး ညွှန်ကြားရေးမှူး ဦးမျိုးသူကပြောပါတယ် နယ်စပ်မှာကတော့
ပို့ကုန်တိုင်းမှာတော့ ညော့ပါတယ် ဘလောက်ညော့လဲဆို ₩30,000 လောက် ညော့တယ် ကျွန်တော်တို့ကဒါလဲဆိုအဲ ခုနက COVID ကြောင့် အတားအဆီးများတဲ့အတွက်ရော့တာရှိတယ်ပေါ့နော်နောက်တစ်ခါဆိုပြည်သူကအခုနောက်ဆိုတန်းစီတန်းညာမှုတွေကြောင့်ရော့တယ်သူကဂိတ်ဆက်တဲ့နေရာမှာသူတို့ဘက်ကအရန်စစ်တယ်ဒါပြီးပေါ်လာတယ်ဒါပေမဲ့တွင်းကုန်မှာမရော့ဘူးမြန်မာနိုင်ငံကျဲတွင်းကုန်ကတော့ရှော့မသွားပါဘူး ပြီးခဲ့တဲ့ဘဏ္ဍာနှစ်ကတည်းကတွင်းကုန်ဒေါ်လာ₹350,000 လောက်ပုံနေပြီးနှစ်နိုင်ငံကုန်သွယ်မှုပမာဏမှာဒေါ်လာ₹350,000 ကွာသွားရဲ့လို့ညွှန်ကြားရေးမှူးဦးမျိုးသူကပြောပါတယ် အိန္ဒိယနိုင်ငံမဏိပူကိုမေလ30ရက်နေ့မှာသူတို့အစိုးရကကိုဗစ်-19ကင်းရှင်းတဲ့ပြည်နယ်တွေထည့်သွင်းထားပေမဲ့တနင်္ဂနွေလုံးအသွားလာအကန့်အသတ်ကတော့မေလ19ရက်နေ့တက်တန်ထပ်တူထားပါတယ်။စကိုင်းတိုင်းတမူးခရိုင်မြန်မာအိန္ဒိယနယ်စပ်ကတော့မလ10ရက်နေ့ကလေးကအိန္ဒိယနိုင်ငံဘက်ကပိတ်ထားကြရပါ။ပြန်ဖွင့်ဖို့အခြေအနေကလည်းအိန္ဒိယနိုင်ငံပေါ်မူတည်နေရလို့စကိုင်းတိုင်းနယ်လုံးဝင်ကြီးဘုံမ
ale pide, tu pagale, ocho, vende pedido, tu pagale, tu pagale, tiene la mano, tu pagale, 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 tu
မြန်မာအိန္ဒိယနှစ်နိုင်ငံတရားဝင်နယ်စပ်ကုံတွေကပိတ်မထားပေမယ့်မှောင်ခိုကူတာမှုကတော့အနည်းငယ်ရှိနေတယ်လို့မြန်မာကုံတွေဌာနတောင်းရှိသူတွေကပြောပါတယ်။မြန်မာထိုင်ကုံတွေမှလည်းကုံတွေပိတ်မထားပေမယ့်ရင်းမောင်းတယောက်ရင်းအကူတယောက်ကိုပဲနယ်စပ်ဖြတ်ကျော်ခွင့်ပေးထားပါတယ်။ဒါကြောင့်အကောက်ခွန်ရှင်းလင်းရေးအေဂျင်စီအဖွဲ့တွေဇွန်လ၁ရက်နေ့မှာပြန်ဖြတ်တန်းသွားနိုင်ဖို့အတွက်နှစ်ဖက်ညှိနှိုင်းတာတွေရှိပါတယ်။
ကျွန်တော်တို့ဒီတကယ်တမ်းကုံတွေမှုလုပ်တဲ့အခါမှာအေဂျင်စီကကောက်ခွန်နဲ့ခတ်လာတာပေါ့။ကုန်ကံမှုအကောက်ခွန်ရှင်းလင်းလုပ်တဲ့အခါမှာအေဂျင်စီတွေပါလာတာ ው ။ပါလာတော့ဒီအေဂျင်စီတွေကဟို border pass လုပ်လို့မရဘူးဖြစ်နေတယ်။ဟိုပြေကျော်မှုတစ်ခုပေးရင်တော့အစောဆုံးပေါ့။တရက်6လမှာအစောဆုံးနှစ်နိုင်ငံရောက်ပြီးနှစ်ဆောင်မြောက်လေအတန်းလို့ဟာမျိုးတော့ကိုဖြစ်လာနိုင်တာပေါ့
။ညဝတ်ဒီ KI အုပ်ချုပ်ရေးမှုဦးတေစာအောင်ပြောသွားတာပါ။ထိုင်းနိုင်ငံတောင်ပိုင်းစီးပွားရေးလုပ်ငန်းရှင်တွေကလည်းမြန်မာနိုင်ငံဘက်တနင်္လာရီနေ့ဆက်ကစင်ကွန်ဂိတ်ကိုပြန်ဖွင့်ပေးဖို့သူတို့အစိုးရကိုတောင်းဆိုနေရလို့ Bangkok Post တင်စာကမနေ့ကရေးခဲ့ပါတယ်။စင်ကွန်ဂိတ်ပိတ်ထားလို့မြန်မာရေထွက်ကုန်တွေကိုမြေမျိုးကနေထိုင်းနိုင်ငံရန်ကုန်မြို့ကိုအစဉ်စဉ်သိမ်းယူနေရပါတယ်။ကျွန်တော်ဇော်ထပ်ပါရန်ကုန်မြို့ကနေပြပို့ထားတာဖြစ်ပါတယ်။